ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်ဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ပေါ်ရုရှားအစိုးရတောင်းရှိသူတွေကလောင်ရည်ရင်နေကြလိမ့်မယ်လို့သမ္မတတော်နဲ့ထွန်းကပြောဆိုလိုက်ပါတယ်ဆွဆွဲချက်တွေကသမ္မတရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အတိုက်ခံဒီမိုကရက်တီရဲ့ခိုင်လုံမှုမရှိတဲ့စင်ကြယ်သက်သက်ဖြစ်တယ်လို့လည်းပြောဆိုခဲ့တာပါသမ္မတရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ရုရှားအနာမနေဂျာအဆက်အသွယ်လုပ်ခဲ့ကြပြီးရွေးကောက်ပွဲမှာနိုင်ရအောင်အကူအညီပေးခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကသတင်းတူတွေကြောင့်လို့လည်းသမ္မတထရန့်ကအမေရိကန်မီဒီယာတွေကိုတုံ့နှုံးလေးရှိတဲ့ရည်ညွှန်းပြီး Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်သမ္မတထရန့်နဲ့ရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးဟောင်း Hillary Clinton ကတော့ရုရှားရဲ့ဆွတ်ဖက်မှုတွေကရွေးကောက်ပွဲရှုံးနေရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းဖြစ်ပြောဆိုထားတာပါသမ္မတထရန့်ကတော့ရုရှားနဲ့သမ္မတရဲ့ CIA တာဝန်ခံတွေကြားဆက်နွယ်မှုရှိမရှိတရားရေးဝန်ကြီးဌာနကအထူးစုံစမ်းစစ်ဆေးသူခန့်ရထားတာပါဝင်စုံစမ်းစစ်ဆေးမှုတွေကိုစတင်နေတာဖြစ်ပါတယ်ဇန်နဝါရီလတဲ့သမ္မတထရန့်ကျန်းသစ္စာကျေးဇူးတာဝန်ယူခြင်းတရင်ပတ်တီမှာသမ္မတဖြစ်သူလည်းဖြစ်သမ္မတအင်ဂျီရောမှာချန်ပေးလက်တာဝန်ယူထားတဲ့ဂျယ်ရက်ကော့ရှနာဟာရုရှားဆွေးကတာဝန်ရှိသူတွေနဲ့လက်ဝဲဆက်သွယ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါသမ္မတရာထူးကဖျက်ရှားခဲ့တဲ့ပြည်သူစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်းဂျေးစ်ကော်မီကွန်ဂရက်စ်လွှတ်တော်ရှေ့မှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့ထွက်ဆိုမဲ့အပေါ်မှာလည်းအင်ဂျီရောကတုံ့ပြန်မှုပြင်ဆင်နေပါတယ်အင်ဂျီရောအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့မိုက်ကယ်ဖလင်းနဲ့ရုရှားတို့ကြားမှာနှိစက်တဲ့ဆက်ဆံမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ FBI အကြီးအကဲဟောင်းကိုပြောဆိုခဲ့တဲ့အကြောင်းဒင်းနေထွက်နေချိန်မှာပဲသမ္မတထရန့်ကယာရုကနေ FBI အကြီးအကဲဟောင်းကိုဖယ်ရှားလိုက်တာဖြစ်ပါတယ်အမေရိကန်ရီပဘလီကန်တက်လက်တော်မတ်ဂျွန်မက်ကင်းကတော့ရုရှားနဲ့သမ္မတဗလာဒီမီယာပူတင်တို့ဟာ IS အစ္စလမ်အစွန်းရောက်အဖွဲ့တက်တော်မှာ NDA ပုံများတဲ့အကြီးမားဆုံးချင်းချောက်မှုတရားဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာပါရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ပြီးဒီမိုကရေစီအခြေခံတွေကိုဖျက်ဆီးဖို့ကြိုးစားနေတဲ့အကြောင်းဩစတြေးလျနိုင်ငံမှာအလဲပတ်ရောက်နေတဲ့ထက်လွတ်တော်မှမကင်းက ABC ရုပ်သံဌာနကိုမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်